မြန်မာနိုင်ငံမှာကိုဗစ် -19 လိုင်းအရင်ဆုံးစဖြစ်ခဲ့တဲ့ချင်းပြည်နယ်နဲ့အများဆုံးဖြစ်ခဲ့တဲ့ရန်ကုန်တိုင်းမှာပိုးတွေ့မှုတွေကျဆင်းလာနေချိန်မှာရှမ်းပြည်နယ်နဲ့ပဲခူးတိုင်းမှာတော့အဖြစ်များနေပါသေးတယ်။ဒီနေ့မှာတော့တခွဲဆက်သက်မှုပေါင်း 33,360 ခုတည်းကလူပေါင်း 3,410 မှာရောဂါပိုးတွေ့ခဲ့ပြီးပိုးတွေ့နှုန်း 10 ရာခိုင်နှုန်းကျော်နေသေးကသေဆုံးသူပေါင်း 93 ရှိခဲ့တယ်လို့ကျန်းမာရေးညာကစားဝန်ကြီးဌာနကအခုညက 8 နာရီမှာပဲကြေညာလိုက်ပါတယ်။ဒါပေမဲ့ဆေးစစ်နိုင်မှုအကန့်အသတ်ကြောင့်တကယ်တမ်းပိုးတွေ့သူနဲ့သေဆုံးသူအရေအတွက်ကဒီချက်ပိုများနိုင်တယ်လို့ကျန်းမာရေးကြွမ်းကျင်သူတွေနဲ့စေတနာ့ဝန်ထမ်းတွေကဆိုနေပါတယ်။အခုချိန်ထိဆိုရင်တော့ပိုးတွေ့သူစုစုပေါင်း 4,900 ကျော်လာနေပါပြီ။မနေ့ကပိုးတွေ့သူ 3,400 ကျော်ရှိခဲ့ရမှာအခုကိုဗစ် -19 လိုင်းမှာအရင်ဆုံးပိုးစတွေ့ခဲ့တဲ့ချင်းပြည်နယ်မှာအနည်းဆုံးဖြစ်33ဦးသာမနေ့ကတွေ့ခဲ့ပြီးအရင်အဖြစ်အများဆုံးဖြစ်တဲ့ရန်ကုန်မှာလည်းသရုတ်ထအနည်းဆုံးဖြစ်တဲ့66ဦးသာတွေ့ရှိပါတော့တယ်။မနေ့ကပိုးတွေ့တဲ့အထက်အများဆုံးကတော့ရှမ်းပြည်နယ်မှာဖြစ်ပြီးပိုးတွေ့သူ1000လီပါရှိနေပါသေးတယ်။ဒုတိယအများဆုံးအနေနဲ့တော့ပဲခူးမြို့မှာ900ကျော်တွေ့ခဲ့ပြီးမကွေးမှာတတိယအများဆုံးဖြစ်300ကျော်တွေ့နေပါသေးတယ်ခင်ဗျ။